သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်များယနေ့နိုဝင်ဘာလ23ရက်ဗုဒ္ဓဟူးနေ့အတွက် SPS News/ သတင်းထူးများကိုယခုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်က Daryl Aung ပါယနေ့အတွက်ထိတ်တန့်သတင်းများထိန်သေးစကားမှာလုံးမြောက်လာသူများအတွက်ဥပဒေသေးများမကြသေးမီကလူဝင်မှုကြီးကြပ်ရေးထိန်သိမ်းစကားမှာလုံးမြောက်လာသူများနဲ့ပတ်သက်တဲ့နောက်ထပ်အစီအမံများကို Federal ဆိုအမအကောင့်တင်ဖော်ရန်ပြုလုပ်နေပါတယ်လုံးမြောက်လာသူအချင်းသားများထဲတွင်လူသက်သမားများနဲ့လိမ်မှုကျူးလွန်သူများအပါအဝင်ရာဇဝတ်မှုကျူးလွန်သူအများပြားပါဝင်ပါတယ်အကတံမရှိလူဝင်မှုကြီးကြပ်ရေးထိန်သိမ်းစခန်းတွေမှာထိန်သိမ်းထားတာဥဒေနဲ့မညီကြောင်း High Court ကတွေးရှိရပြီးဆုံးဖြတ်ချက်ချပြီးနောက်ထွက်ပေါ်လာခြင်းဖြစ်ပါတယ်။အဆိုပါ CNG သည် Federal ဆိုအားရွှေပြောင်းနေထိုင်ခြင်းအဲ့ဥပဒေအားပြင်ဆင်ရန်လှုံ့ဆော်ပေးခဲ့ပြီးယခုလွတ်မြောက်လာမဲ့အချင်းသားများအား Ankle Braces များမှတဆင့်၎င်းတို့ရဲ့လှုပ်ရှားမှုကိုစောင့်ကြည့်ခြင်းကဲ့သို့သောပြင်းထန်သောကန့်သတ်ချက်များကိုချမှတ်မှာဖြစ်ပါれ။သို့တော်လည်းပြည်ထောင်ဝန်ကြီးကလဲအိုနယ်က Channel 7ကိုပြောဆိုရမှာလွတ်မြောက်လာသူများအားအနီးကစောင့်ကြည့်နေရဖြစ်နိုင်သည့်လမ်းကိုအစိုးရကစစ်ဆေးနေတယ်လို့ပြောဆိုပါれ။ဒီမှာအပေါ်မူတည်ရင်ယနေ့တွင်၎င်းတို့အားထိမ့်သိမ့်ထားစေဖြစ်မှာပါ။ဩစတြေးလျအစိုးရသည်ဤလူများကိုလွတ်ပေးရမယ်လို့ကျမတို့အားအထက်တရားရုံးကအမိန့်ပေးထားလို့ပါယခုကျမတို့ရဲ့အလုပ်မှာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုအကောင့်ထဲဖော်ရန်တဲ့ခြေလမ်းတိုင်းတွင်ဩစတြေးလျအသိုက်ဝိုင်းရဲ့လုံခြုံရေးကိုကာကွယ်တဲ့နီလာဖြစ်လုံဆောင်ရမှာဖြစ်ပါလိမ့်ပရိုပါလက်စတိုင်းဆန္ဒပြပွဲမှာလူ20ကျော်ဖမ်းဆီးခံရဘော်နီရှိအစ္စရေးကုန်တင်သင်္ဘောတစ်စင်းနဲ့ပတ်သက်၍ပါလက်စတိုင်းလူလာတော့ဆန္ဒပြမှုအတွင်းလူ20ကျော်ဖမ်းဆီးခံခဲ့ရကြောင်းယူဆောက်ွေရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်။နိုဝင်ဘာလ27ရက်အင်္ဂါနေ့ညကဆန္ဒပြမှုကိုရဲဖွဲ့ကသိရှိခဲ့ပြီးအဖွဲ့ကိုဖြိုခွင်းရန်ကြိုးပမ်းခဲ့ပါတယ်။ဆန္ဒပြသူများသည်အဆိုပါနေရာကိုဆက်လက်သိမ်းပိုက်ကာမော်တော်ယာဉ်များသွားလာမှုကိုပိတ်ဆို့ပြီးရဲတပ်ဖွဲ့ရဲ့အမိန့်ကိုလိုက်နာရန်ညှင်းဆုပ်ခဲ့ကြပါတယ်။Channel 9ရဲ့စကားပြောမှာပြည်ထောင်ဝန်ကြီးကလဲအိုနယ်ကဒီဖြစ်ရပ်ကိုရှုတ်ချခဲ့ပါတယ်။ကျွန်မပြောချင်ပါတယ်ဒီလိုလှုပ်ရှားမှုမျိုးကလုံးဝဆက်ဆုပ်ဖွဲ့ကောင်းပါတယ်။ရဲတွေကိုအချားဖက်တာမြင်ရတာကျွန်မမုန်းပါတယ်။သင်ရဲ့မိသားစုဘေးကင်းဖို့နဲ့ကျွန်မမိသားစုဘေးကင်းဖို့ကြိုးစားဖို့နိုင်ငံတော်မှာတရားဥပဒေစိုးမိုးရေးအရာရှိတွေနေတိုင်းယူနီဖောင်းတွေဝတ်ပြီးတော့လုံခြုံနေတဲ့ရဲတွေကိုဘလို့ချမ်းဖဲ့မှုမျိုးမှမဆိုကျမလုံးဝခွင့်မလွတ်နိုင်ပါဘူးခြေပြန်သော Optus ပြတ်တာမှုဝန်ကြီးချုပ်ကခြေပြန်သော Optus ပြတ်တာမှုအားလုံလုံလည်လည်ကြာရှုံးမှုဟုခေါ်ဆိုပြီးကမ္ပဏီရဲ့ CEO မှနိုဝင်ဘာလ20ရက်နေ့ကကမ္ပဏီရဲ့ CEO နှုတ်ထွက်ခဲ့သည်ကိုနားလည်နိုင်တယ်လို့ပြောဆိုပါတယ် Kelly Bay Rose Marin သည်နိုဝင်ဘာလ18ရက်တောက်ချာနေ့တွင်အထက်လွှတ်တော်စုံစမ်းရေးကော်မရှင်တစ်ခုရှေ့မောက်သို့ရောက်လာပြီးနောက်နှုတ်ထွက်စာတင်ခဲ့ပြီးတန်ပေါင်းများစွာသောအရေးပေါ်ဝန်ဆောင်မှုများအပါအဝင်အင်တာနက်သို့မဟုတ်ဖုန်းခေါ်ဆိုမှုများပြတ်တောက်သွားခဲ့သောကြောင့်ယာတုမှနှုတ်ထွက်ခဲ့တာဖြစ်ပါれ။မစ္စတာဘနီစီကအစိုးရသည်စိုက်ဘာလုံခြုံရေးနှင့် Triple 0ရေးပေါ်မူပေါင်းအတွက်ပုံမကောင်းမွန်သောကာကွယ်မှုအပါအဝင်ပြဿနာများစွာကိုတိုးတက်ကောင်းမွန်လာစေရန်အဖြစ်အပျက်မှသင်ခန်းစာယူရန်မျှော်လင့်ကြောင်း Sky News ကပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ကပြတ်တောက်မှုမှာအာအသင့်စရာဖြစ်ပြီး Optus စီတုံဆွဲသူများအားရှင်းလင်းသောအချက်လက်များကိုဘေးဆောင်ရန်ပြက်ကွက်ခဲ့တယ်လို့ပြောဆိုသွားပါတယ်။ Israel က Hamas ကိုဆက်လက်တိုက်ခိုက်မည်ဟုဆို Islamic စစ်သွေးကြွအဖွဲ့နှင့်ယာယီပြက်ကွက်ရက်ဆဲထားတော့လဲ Israel ဝန်ကြီးချုပ်Benjamin Netanyahu ကဣသရေလ်သည် Hamas ကိုဆက်လက်တိုက်သွားမည်ဟုပြောဆိုပါတယ်။အပြစ်ခတ်ရစဲရေးအဆိုပြုချက်အတွက်မျှော်လင့်ထားသည့် Israel Cabinet အဖွဲ့မဲမဆွေမီမှတ်ချက်များတွင် Mr. Netanyahu ကစစ်ပွဲကိုရှေ့သို့ဆက်လက်လှုပ်ဆောင်သွားရန်ကတိပြုခဲ့ပါတယ်။သ တစားကားများသဘောတူညီချက်တွင်ပါဝင်ခဲ့တဲ့ American သမ္မတဂျိုးဘိုင်ဒန်ကိုလည်းချီးစွတ်တင်ရှိကြောင်း၎င်းကပြောဆိုပါတယ်။ဂါဇာတွင်အစ္စရေးရဲ့ထိုးစစ်မှုကိုရဲတော်ကြားရပ်တန့်စေမိအစည်းအဝေးကိုအစ္စရေးစစ်ဝန်ကြီးကအစ္စရေးကက်ဘိနက်ကမဲခွဲဆုံးဖြတ်မှဖြစ်ပြီးဟာမစ်ကဖမ်းဆီးထားတဲ့တစားကား240နဲ့50ခန့်ကိုလွှတ်ပေးရန်အတွက်လဲလှယ်ရန်မျှော်လင့်နေပါတယ်။SBS မြန်မာပိုင်းစီစဉ်ရဲ့နေ့စဉ်သတင်းတို့ News Flash များကိုပိုမိုကြားသိရန် SBS Language Podcast ကိုတွားရောက်ချီရှုပါသို့မဟုတ်ဝင်ရောက်နားဆင်ပါ SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ